အချစ်တော်ရှာကရာဇဝတ်ချင်းချမှုတွေဟာလူတန်းနဲ့ချီထိခိုက်နေတဲ့ကမ္ဘာလုံးဆိုင်ရာလူကုန်ကူးမှုဖြစ်လာတယ်လို့အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကမနေ့ဗုဒ္ဓဟူးနေ့မှာပြောလိုက်ပါတယ်။လူကုန်ကူးမှုအွန်လိုင်းရာဇဝတ်မှုတွေမြန်မာထိုင်းကမ္ဘောဒီးယားနိုင်ငံတွေကအဓိကပါဝင်နေပြီးမြန်မာနိုင်ငံကပဋိပက္ခတွေနဲ့အလုပ်လက်မဲ့တပ်စနာတွေကတော့အဓိကအကြောင်းရင်းဖြစ်နေပြီလို့ပြောပါတယ်။ကိုခမောင်စုံမင်းကြောပြပေးပါဦးခင်ဗျာ
။တနစ်ကိုအမေရိကန်ဒေါ်လာ3ထရီလီယံလောက်ရရှိနေတဲ့အရှိတောင်အရှာကလူကုန်ကူးမှုနဲ့အွန်လိုင်းလိမ်လည်မှုတွေဟာအထူးသဖြင့်ကိုဗစ်ကာလမှာကြီးထွားလာပြီးတကဘာလုံးကိုပြန်ပွားနေတဲ့လူကုန်ကူးမှုကွန်ရက်ဖြစ်လာတယ်လို့အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့ရဲ့အကြီးအကဲကမလ29ရက်နေ့ကပြောပါတယ်။သူတို့ရဲ့ဒုစရိုက်လုပ်ငန်းတွေကိုကြည့်မယ်ဆိုရင်မူရစ်စေဝါမောင်ကိုလမ်းကြောင်းတွေကနေလူကုန်ကူးတာလက်နက်မောင်ကိုရောင်းချတာညာနာပစ္စည်းမူပိုင်ခွင့်နဲ့ခိုးထုတ်ပစ္စည်းတွေကားခိုးတာတွေကိုကျူးလွန်နေတယ်လို့အင်တာပိုရဲ့အထွေထွေအတူရေမှုဂျာဂန်စတော့ကပြောပါတယ်။မြန်မာကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံကအွန်လိုင်းလိမ်လည်မှုတွေနဲ့ဆက်ဆက်တဲ့လူကုန်ကူးခံရမှုအခြေအနေတွေကိုလည်းရိုက်တာသတင်းမှာကိုးကားဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကတိမ်းရှောင်လာသူတွေစစ်မှုထမ်းဥပဒေကြောင့်မကြာသေးခင်ကထွက်ပြေးလာသူတွေဟာထိုင်းမြန်မာနယ်စပ်မှာခြေကိုယူထားတဲ့ကြားဖြတ်လို့ခေါ်တဲ့အွန်လိုင်းရာဇဝတ်ဂိုင်းတွေရဲ့ပြစ်မှတ်ဖြစ်လာတယ်လို့မြန်မာလူအဖွဲ့အစည်းတချို့ကလည်းပြောပါတယ်။လူကုန်ကူးမှုတားဆီးရေးကိုထိုင်းအစိုးရနဲ့ပူးပေါင်းပညာပေးနေတဲ့ Argan Workers Organization ရဲ့ Director နိုင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ထိုင်းနဲ့မြန်မာကကြားလို့နေဆက်ကတိုင်းချင်းလျားတဲ့ခါကြားလို့ဘာပေါ့ခေပေါ့ပြောရလဲအကြီးများတဲ့ခါကြားလို့လူကုန်ကူးမှုခံရတဲ့ချိန်ကပုံများတယ်။ထိုင်းနဲ့ကဥပဒေအရလူကုန်ကူးမှုတက်ဖို့ပဲတခြားသူနေရာတွေမှာလည်းထိုင်းနဲ့ကဆွေးနွေးနေတဲ့ပြည်နယ်ဆုံးသတ်ပြဖို့လိုတယ်။ဒီလူတွေကဘာကြောင့်ထွက်လာရလဲနေတဲ့ချောင်းမှာလေးကြံပြနေသလိုကြည့်ရင်တော့ဒီလောင်းဆောင်ဝိုင်းတွေကဒီမြန်မာဖက်ရှင်မှာပုံများလာတယ်သိရတယ်။ကျွန်တော်တို့မြန်မာနိုင်ငံတော်အခုတွေဘုကူခံရလာတယ်မဟုတ်ဘူးနဲ့ကမ္ဘောဒီးယား၊လာအိုဗီယက်နမ်တခြားဥပဒေကြမ်းတွေကအစားလူကုန်ကူးမှုခံရလာတယ်သိရတယ်။အဲဒီလိုမျိုးတွေအများစုကလေဒီလောင်းဆောင်ဝိုင်းတွေမှာလွတ်တာကိုသူတို့လည်းသိရတယ်။ဒါတွေကိုတားဆီးနေကိုပါကဒီအကြက်ထအခုရှိနေတဲ့တဲ့ဆန်တွေကိုတက်ဆိုင်ရာအနာဘယ်တွေနဲ့မှပို့ပြီးတော့ဆက်ဆံကြတာကိုကျွန်တော်သိရတယ်ဟုတ်ကဲ့
။ကမ္ဘောဒီးယားကြားဖြတ်အွန်လိုင်းငွေလိမ်ကိန်းတွေကလူပေါင်းတသိန်းလောက်ကိုလူကုန်ကူးခဲ့တယ်လို့2023ကုလသမဂ္ဂအစိုးရကန်စာတစ်ခုကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့တရုတ်နိုင်ငံသားတသိန်း2000လောက်လူကုန်ကူးခံရတယ်လို့ဒီအစိုးရကန်စာကပြောပါတယ်။အဲ့ဒီနောက်2023နိုဝင်ဘာလလောက်မှာမြန်မာဘက်ကနေတရုတ်အစိုးရစီကိုကြားဖြတ်လုပ်ငန်းလုပ်နေတဲ့ရာဇဝတ်သားထောင်ထဲချီပြီးလွှဲပြောင်းပေးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအွန်လိုင်းရာဇဝတ်ဂိုင်းတွေကိုမြောက်ပိုင်းမဟာမိတ်လက်နက်ဂိုင်းတွေကရှင်းလင်းရေးလှုပ်ဆောင်တဲ့အချိန်မှာနေရာအနှံ့ကိုဖြန့်ပြီးထွက်ပြေးသွားတဲ့ရာဇဝတ်သားတွေအများအပြားရှိနေပါတယ်။တချို့ကတော့ရန်ကုန်မန္တလေးနဲ့တာချီလိတ်လိုနေရာမျိုးမှာဆက်ပြီးတော့လုံခြုံနေကြပါတယ်။လက်နက်ဂိုင်းအဖွဲ့မျိုးစုံရှိတဲ့ကရင်ပြည်နယ်မြောက်ရီခိုင်ထဲမှာတော့တရုတ်နိုင်ငံသားပိုင်တဲ့ဒီလုပ်ငန်းတွေကအခုအထိရှိနေကြောင်းမြဝတီရွှေကုတ်ကိုမြို့ကြားဖြတ်အလုပ်တခုကထွက်လာတဲ့လူငယ်တဦးက VOA ကိုပြောပါတယ
်ရှိနေလားမြဝတီမြို့ပေါ်မှာတော့သိနေလားကျွန်တော်ခေါ်တဲ့ကျွန်တော်တကယ်ချင်းအခုချိန်ရှိအလုပ်ခေါ်တာသိနေတော့သူတို့ဒီရွှေကုတ်ကိုမှာအခုချိန်ရှိအများကြီးပဲကြားဖြတ်ကိုကျွန်တော်ရွှေကုတ်ကိုမတွားခင်တော့ငါကျွန်တော်လာအိုမှာတခုကမ္ဘောဒီးယားမှာကိုကျွန်တော်လာခေါ်ဘူးပဲဖြစ်ကုန်ကောင်းနေပြီတော့သူတို့ဒီဘက်မှာနေရာအဆင်မပြေတော့ဖြစ်ပါတယ်အတိအကျတော့မသိအဲ့ဒါမှဟိုဘက်ကဟိုဆလပါနိုရှာအိုရောလို့ရှိပါလို့ရရှိတယ
်2021ခုနှစ်ကစပြီးအာရှကနိုင်ငံပေါင်း34နိုင်ငံမှာလူကုန်ကူးမှုနဲ့ပတ်သက်ပြီးလူပေါင်း3400လောက်ကိုဖမ်းဆီးခဲ့တယ်လို့နိုင်ငံတကာရဲတပ်ဖွဲ့အင်တာပိုကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်ဒီဖန်စီမှုကနေအမေရိကန်ဒေါ်လာတန်း300လောက်သိမ်းဆီးရမိကြောင်းလဲပြောပါတယ်နိုင်ငံတကာကိုဖျက်ချက်ထားတဲ့အဲ့ဒီလိုရာဇဝတ်ဂိုင်းတွေရဲ့တစ်နှစ်ဝင်ငွေဟာအမေရိကန်ဒေါ်လာဘီလီယံ50အထိရှိနေပြီးတကဘာလုံးအတိုက်အတာနဲ့ဆိုရင်သူတို့ရဲ့ဝင်ငွေဟာ1ထရီလီယံကနေ3ထရီလီယံအထိရှိနေတယ်လို့ဆိုပါတယ်ဒါဟာပြင်သစ်နိုင်ငံရဲ့တစ်နှစ်တာစီးပွားရေးပမာဏလောက်ရှိတယ်လို့လဲသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ